Welcome to the Voice of America in Burmese.
Mingla meneke ma shin. Washington Bureau of VOA American tan ga ni 2018 khu ni February 9 ye taw ja ni ne ne khin si sin go Myanmar sano chain mena 6 nai ga ni 9 nai thi line meter 3240 48 ne dutiya nai wet ma line meter 190 ru ga ni dai yai thon nin taw ma ba shin. Tama in jin nai ma
mingla ba shin tama khin yat ba dimination de ne go ko jaw jaw tain ne tu chin ya pe ma ba Washington Senator Jeff Green ညာ၎င်းရမှာအစိုးရရန်တရားတွေရက်မတော့အောင်လွှတ်တော်အမတ်တွေအပြင်းထန်ကြိုးစားနေကြပါတယ်။မြန်မာနိုင်ငံကအစုလိုက်ပြုံလိုက်တပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့ Reuters သတင်းဌာနကနေအစိုးရခန်းစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။ American Council ဝင်ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဟာမြန်မာနိုင်ငံကိုတွားရောက်တော့မှဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နီ
။ကောင်းပါပြီရှင်။မြန်မာစစ်အရာရှိကြီးတွေကိုတန်းခတ်မဲ့ဥပဒေ American အထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ဘာတွေတန်ခတ်ဖို့ပြင်ဆင်ထားသလဲဆိုတော့ကိုတော့သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံပြောပြဖို့ရှိပါတယ်အဲ့ဒီနောက်မှာတော့
The biggest sanctions which are pervasive and do not allow for American businesses to be able to finance either trade with
ဒါကတော့မြန်မာနိုင်ငံကိုနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေထင်းသလောက်ဝင်မလာတာဘာကြောင့်လဲဆိုတာ VOA ရဲ့တရားဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါအပြင်မလေးရှားကမြန်မာအလုပ်သမားတွေတွားရောက်အလုပ်လုပ်ခွင့်ပြုရမယ်ဆိုတဲ့သတင်းပေးပို့ချက်ကိုလည်းတင်ဆက်မှာပါနောက်ပိုင်းမှာတော့ကျန်းမာရေးနဲ့တိုင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပါအောင်ရှင
်ချက်ချင်းဇန်နဝါရီလ8ရက်ဝါရှင်တန်ဆန်မရင်းညတကောင်ရံအထိပဲလှုပ်ရှားနိုင်တော့မယ်အမေရိကန်အစိုးရရန်တရားဆက်ပြီးလေပတ်စီနံရေးအတွက်လွှတ်တော်အမတ်တွေအပြင်းထန်ကြိုးစားနေကြပါတယ်။ကွန်ဂရက်ကအစိုးရအသုံးစီအတွက်တက်တန်းထပ်ပြီးတိုးမပင်းရက်ဆိုင်ရတော့မှာဖြစ်ပါတယ်။နှစ်နှစ်တန်းဗတ်ဆိုင်ဝင်ဆိုင်ရာပါတီကြီးနှစ်ရဲ့သဘောတူညီချက်ကိုအထက်လွှတ်တော်ကနေပထမမဲခွဲဆုံးဖြတ်ပေးရမှာပါ။ပနကန်စီအသုံးစီတိုးမြင့်ဖို့နဲ့ဒေါ်လာဘီလျံရာပေါင်းများစွာကုန်ကြမယ်။ပြည်တွင်းအစီအစဉ်တွေဆိုင်ရာအသုံးစီတွေနဲ့ပတ်သက်ပြီးအခုထိသဘောတူညီချက်မရကြသေးပေမဲ့ပါတီကြီးနှစ်စလုံးကအတည်ပြုပေးနိုင်တယ်လို့မျှော်လင့်နေကြရပါ Republican Party အများစုခေါင်းဆောင် Kentucky ပြည်နယ်ကမှ Mitch McConnell ကတော့ပါတီနှစ်စလုံးကလွှတ်တော်အမတ်တွေကိုယ်တိုင်ဒီဥပဒေဟာကောင်းမွန်ပြည့်စုံတဲ့ဥပဒေမဟုတ်ဘူးလို့ယုံကြည်ကြပေမဲ့ဒါဟာ American ပြည်သူတွေကိုတိုက်ရိုက်တက်ရောက်စေမဲ့ကိစ္စရပ်တွေအတွက်တိုးတက်လာစေဖို့အပြင် American စစ်တပ်ပြန်လည်တည်ဆောက်ရေးကိုစတင်နိုင်ဖို့အတွက်အကောင်းဆုံးအခွင့်အလမ်းပြဖြစ်တယ်ဆိုတာသူကိုယ်တိုင်လည်းယုံကြည်ကြောင်းပြောကြားခဲ့တာပါနယူးယောက်ပြည်နယ်က Democratic အထက်လွှတ်တော်မှာ Chuck Schumer ကတော့ဒီသဘောတူညီချက်ဟာကောင်းမွန်တဲ့သဘောတူညီချက်တည်းဖြစ်ကြောင်းနဲ့ဒါဟာနိုင်ငံကောင်းစားရေးအတွက်အထူးတကားလက်တွဲပြီးလှုပ်ဆောင်နိုင်တယ်လို့အတားအဆီးခက်ခဲတွေကိုဖြေရှင်းနိုင်တယ်ဆိုတာကိုခိုင်ခိုင်မာမာပြသလိုက်တာဖြစ်ကြောင်းပြောကြားခဲ့ပါတယ်
စီးရီးယားနိုင်ငံမြောက်ပိုင်းမှာအမေရိကန်ဦးဆောင်တဲ့ညွန်မောင်းဖွဲ့ရဲ့ဒီကြောင်တိုက်ခိုက်မှုကနေအမေရိကန်ထောက်ပံ့ပေးထားတဲ့အတိုက်ခံတပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့စီးရီးယားဆိုရလူလာတဲ့လက်နက်ကန်အယောက်100လောက်တိစုံသွားပါတယ်စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ရဲ့အခိုင်အမာတိစောက်ထားတဲ့ဌာနချုပ်ကိုအစိုးရလူလာတဲ့တပ်ဖွဲ့တွေကဗိုလ်လူနေမှာတိုက်ခိုက်ခဲ့တယ်လို့အမေရိကန်ဦးဆောင်တဲ့ညွန်မောင်းဖွဲ့ကပြောပါတယ်တိုက်ရင်တည်ရင်စာလို့ရှိတဲ့တပ်ဖွဲ့တွေဟာတင့်ကားတွေဒီချိန်ထဲမှာအဆင်ရင်အများပြပြစ်လို့ရတဲ့ဒုံးကျည်ပစ်စနစ်တွေမော်တာလက်နက်ကြီးတွေရဲ့အထောက်အကူနဲ့တူ SDF တပ်ဖွဲ့တွေကိုတိုက်ခိုက်တာလို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရဒေးနယ်ဝိုက်ကပြောပါတယ် SDF ဌာနချုပ်ကနေမီတာ900အတွင်းအမြောက်ကြီးနဲ့တင့်ကားတွေကပစ်တာတွေအချက်20 30လောက်ကျလာပြီးတဲ့နောက်ညွန်မောင်းဖွဲ့ရဲ့ထောက်ကူမှုနဲ့တူလေကြောင်းနဲ့အမြောက်ပစ်ကူတွေနဲ့SDF တပ်ဖွဲ့တွေကပြန်တိုက်ခဲ့တယ်လို့ပြောခွင့်ရ White ကပြောပါတယ
်။တူရကီနဲ့ရုရှားသမ္မတနှစ်ဦးကအီရန်သမ္မတနဲ့အစ္စတန်ဘူမှာမကြာခင်အချိန်တောတွင်မှာပဲတွေ့ဆုံဖို့အတွက်သဘောတူညီချက်ရခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ Syria ရင်းနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားကျင်းမာမှုတွေတိုးလာနေချိန်မှာပဲရုရှားသမ္မတ Vladimir Putin နဲ့တူရကီသမ္မတ Recep Tayyip Erdogan တို့နှစ်ဦးဟာကြာတဲ့ပတင်းတွေကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့ကြတာဖြစ်ပြီး Syria မှာရှိတဲ့သူတို့ရဲ့စစ်တပ်တွေကြားပူးပေါင်းဆောင်ရွက်ရေးကိုတိုးမြှင့်ဖို့အတွက်သဘောတူခဲ့ကြတာဖြစ်ပါတယ်။ Syria က Cut Street တင်ပိုက်ထားတဲ့ FM မှာတူရကီစစ်သား10ဦးသေဆုံးခဲ့ရတယ်လို့တူရကီတန်ချက်ကကားတစီးအဖျက်ဆီးခံရတာဟာရုရှားလုံဒုံးကျည်တွေရဲ့လက်ချက်ကြောင့်လို့တူရကီကစနေနေ့မှာပဲအပြစ်တင်ခဲ့ပါတယ်။ဒါဟာ Syria မှာလွန်ခဲ့တဲ့သတင်း3ပတ်အတွင်းတူရကီက YPG Cut တပ်တွေကိုထိုးစစ်ဆင်နေတာတဲ့မှာအခုတေဆုံးမှုကအများဆုံးဖြစ်နေပါလေအခုလိုစီးရီးယားနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားတင်းမာမှုတွေရှိတဲ့ချိန်မှာအခုလိုခေါင်းဆောင်နှစ်ဦးတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါလေ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဘောလူထောက်ခံမှုကမကြာသေးခင်ရက်ပိုင်းတွေတွင်တက်လာပါလေ American Siwa Yebo, Luye, a calm yemu, Dura Jow, a Kulu, Tokamu, Della Wunyabari. Now Zontolare, Quinny Beer Tekto Yer Ruse Dama, the Maratrambo Tokamu, Lizia and Ushira Jow, Disa Dama, Longere Conaladri, the Maria, a Gonzo, Nitago Pianibari. Call up the Rimbas in Sedamale, the Maratrambo Lutokamu, Lizia and Ushira Gubiavari. Dilo Tokamu Muga, Timidangin, no Sonshigera, figure in September Lale Bangaba. The real clear politics Kakao Yer Ruse Damale.
သမရထရန်ဘောပြန်မထောက်ကမှုဟာ၄၂ရာခိုင်နှုန်းကျော်ကျော်လေးရှိတာကိုပြပါရယ်ထောက်ကမှုသုံးစံငါးရာခိုင်နှုန်းကျော်ပတ်ဝန်းကျင်မှာလတော်ကြာရှိခဲ့ရာကနေအခုနောက်ဆုံးစက်တန်းတွေမှာတိတိတတ်တာပြောင်းလာတာပါခင်ဗျာပြည်အမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်၆နာရီကနေပြီးတော့၇နာရီအထိလိုင်းဖုန်မီတာ၃၁ကီလိုဟတ်စ်၉၃၃၅လိုင်းဖုန်မီတာ၄၀ကီလိုဟတ်စ်ခွန်၄၈၃၅လို
မနက်၈နာရီကနေ၉နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဖိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ American နိုင်ငံခြားရေးဝန်ကြီးဌာနအကောင်စုဝန်ကြီးဆိုင်ရာလက်တော်နိုင်ငံခြားရေးဝန်ကြီး Carl Rich ဟာ February 8ရက်ကနေ23ရက်နေ့အထိမြန်မာ၊ထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံတွေကိုလာရောက်မှာဖြစ်ပါတယ်။ဒီနိုင်ငံသုံးနိုင်ငံမှာရှိတဲ့ကောင်စုဝန်ကြီးကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဒီနိုင်ငံတွေကနိုင်ငံသားတွေကိုပြန်ပြီးပို့ရမှာနိုင်ငံတကာလိုက်နာရမယ့်စီးနင်းစည်းကမ်းတွေအတိုင်းလက်ခံရေးအပါအဝင်ကောင်စုဝန်ကြီးတွေကိုဆွေးနွေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနက February 8ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။၎င်းနိုင်ငံခြားရေးဝန်ကြီး Rich ဟာရန်ကုန်ဘန်ကောက်နဲ့ဖလုံးပင်တွေမှာရှိတဲ့ကောင်စုဝန်ရုံးတွေမှာလောက်ကင်ဆောင်ရွက်နေတာတွေကိုပြန်လည်သုံးသပ်ဖို့အတွက်လည်းစီစဉ်ထားပါတယ်။ American ပြည်ထောင်စုကမြန်မာထိုင်းနဲ့ကမ္ဘောဒီးယားတို့နဲ့ကောင်စုရေးရာတွေမှာရေရှည်ထိတွေ့ဆက်ဆံဖို့အတွက်တန်တိတ်ထန်ချထားကြောင်းလည်းဖော်ပြထားပါတယ်။ဒီကိစ္စရေးရာတွေထဲမှာဗီဇာလုပ်ငန်းအဆင့်ဆင့်အဆင်ပြေချောမှုစေဖို့ပြည်ပရောက်အမေရိကန်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့အမေရိကန်နိုင်ငံသားတွေပြည်ပကကလေးတွေမွေးစားရေးဆိုင်ရာအတူလက်တွဲဆောင်ရွက်ဖို့အပြင်တာသမီတွေကိုမိဘတွေကပြန်ပြီးခိုးယူတဲ့အမှုတွေပေါ်မလာအောင်ကာကွယ်ရင်းနဲ့ဖြည့်ရှင်းဖို့ကိစ္စရပ်တွေပါဝင်ကြောင်းလည်းဖော်ပြထားပါတယ်။
မြန်မာနိုင်ငံမှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့အစည်းအကစားတစ်ခုကို Writers တင်ထဏာကဖေဖော်ဝါရီလ၈ရက်နေ့ဇွဲနဲ့ထုတ်ပြန်လိုက်ပါတယ်။အစည်းအကစားမျက်နှာပုံမှာတန်းစီပြီးလက်ပြန်ကြိုးတုပ်ထားတဲ့လူဝင်ကြမျိုးသား၁၀ဦးဒူးထောက်ထိုင်နေတဲ့ပုံနဲ့သူတို့ရဲ့ညာဘက်နောက်မှာတနက်ကင်ထားသူတူနောက်တဲ့ထဲမှာတနက်လွယ်ထားသူတူတို့ရဲ့ပုံပြပြထားပါတယ်။ပုံစာမှာတော့ဒီတပ်ပုံဟာလူဝင်ကြမျိုးသား၁၀ဦးအသက်ခံထားရတဲ့နေ့ကရိုက်ကူးထားခြင်းဖြစ်တဲ့ကြောင်းလက်နက်ကင်ရဲရာရှိဦးအောင်မင်းကအဲ့ဒီလူတွေနောက်မှာမတ်တပ်ရက်ပြီးစောင့်ကြံနေကြောင်းဒီတပ်ပုံကိုဗုဒ္ဓဘာသာဝင်ကျေးရွာလူကြီးတူစီကကြတာဖြစ်ပြီးမျက်မြင်သက်သေတွေကမှန်ကန်တယ်လို့ထောက်ခံပေးခဲ့ကြောင်းကြေထားပါတယ်။ဒီအစီအစဉ်ကစားဖို့ရည်သူတွေဖြစ်အစိုးရလျှို့ဝှက်ချက်ဥပဒေကိုချိုးဖောက်မှုနဲ့လက်ရှိဖမ်းဆီးတရားဆက်ဆိုခံနေရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နာမည်တွေကိုနိုင်ငံသားသတင်းတောက်တွေဖြစ်တဲ့ဆိုင်မွန်လူးဝစ်နဲ့အန်တိုနီစလုတ်ကော့စကီတို့ရဲ့အမည်တွေနဲ့အတူဖော်ပြထားပါတယ်။ဒီအစီအစဉ်ကဟာရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာမှာရိုဟင်ဂျာမျိုးသား၁၀ဦးတပ်ဖြတ်ခံရတဲ့ကိစ္စကို Writers ကစုံစမ်းထောက်လှမ်းပြီးတော့ပြုစုရေးသားထားတဲ့အစီအစဉ်ခံစားပါ။အင်းတင်ကျေးရွာမှာမြေမြုပ်ထားတဲ့လူတွေလောင်းတွေကိုတွေ့ရှိတဲ့အတွက်တူးဖော်ပြီးစစ်ဖက်ကတီးခြားစုံစမ်းစစ်ဆေးမှုလုပ်ခဲ့ပြီးတော့ဒီဖြစ်ရမှာလူမျိုးရေးတပ်ဖွဲ့တွေနဲ့အရက်သားတွေပါဝင်ကျူးလွန်နေကြောင်းသတင်းထုတ်ပြန်ထားပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကတော့အဲ့ဒီအဖြစ်အပျက်နဲ့ဆက်ဆက်ပြီးသတင်းစာယူဖို့ကြိုးစားရင်းနဲ့ဖမ်းဆီးတရားစွဲဆိုခံထားရတာဖြစ်ပါတယ်။
လူသားချင်းစာနာမှုအထောက်အကူပေးရတဲ့တဘာဝအငြင်းချက်မှုဆိုင်ရာတုံ့ပြန်ဆောင်ရွက်မှုတွေမှာမြန်မာစစ်တပ်ရဲ့ဆွမ်းရည်ဆန်းဆောင်ရေးတိုးမြင့်လာအောင်ဂျပန်စစ်တပ်ကလည်းဆက်လက်အကူအညီပေးမှာဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့အထူးကြံပေးကင်တာရိုဆိုနာဥရကကြက်တပ်ပရင်းနေမှာပြောကြားလိုက်ပါတယ်ဂျပန်ဝန်ကြီးချုပ်ရဲ့အထူးကြံပေးဟာမြန်မာနိုင်ငံလုံခြုံရေးကြံပေးဦးတောင်ထွန်းနဲ့နေပြည်တော်မှာတွေ့ဆုံစဉ်မှာပြောကြားခဲ့တာဖြစ်ပြီးနိုင်ငံတကာကနေဆွေးနွေးနေတဲ့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးနိုင်ငံတကာကနေလက်ခံမဲ့အနေအထားဖြူမျိုးနဲ့ဖြည့်ရှင်းပေးနိုင်ရေးအရေးပါကြောင်းလည်းပြောကြားခဲ့တယ်လို့ Nikkei Asia သတင်းမှာဖော်ပြထားပါတယ်။ Britain အစိုးရကရိုဟင်ဂျာရေးနဲ့ပတ်သက်ပြီးမြန်မာစစ်တပ်အတွက်အကူအညီပေးမှုတွေရပ်ဆိုင်းခဲ့တယ်လို့ထိုင်းနိုင်ငံမှာလာမဲ့အင်ကာနဲ့စတင်မဲ့ရွှေမွေဟောက်ပူးတွဲစစ်ရေးလက်ကျင့်မှုမှာလေးလာသူနည်းနဲ့တက်အောင်မြန်မာကိုဆင်းရဲခဲ့တဲ့ကနေဖြစ်ပြီးဖို့အတွက် American လွှတ်တော်အမတ်တွေကလည်းတောင်းဆိုခဲ့ကြတာပါ။ January လထဲမှာ Bangladesh ဝန်ကြီးချုပ် Sheikh Hasina နဲ့တွေ့ဆုံခဲ့တဲ့ဆိုနိုဦးရာက ကျေးဇူးပေးနေမြန်မာလုံခြုံရေးအကြံပေးဦးတောင်းထွန်းနဲ့တွေ့ဆုံချိန်မှာဘင်္ဂလားဒေ့ရှ်ဘက်ကတောင်းဆိုချက်တွေကိုပြန်ပြခဲ့တယ်လို့ပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးအတွက်အချိန်တိကျပြောဖို့နဲ့လုံခြုံစွာပြန်ပို့ရေးအတွက်အစီအစဉ်တွေချပေးဖို့ဘင်္ဂလားဒေ့ရှ်ဘက်ကတောင်းဆိုနေပေမဲ့ဒီကိစ္စမျိုးကိုအမြန်လုံဆောင်ရင်ပို့ပြီးစိုးနိုင်တဲ့အတွက်နိုင်ငံခြားတ
ဖေဖော်ဝါရီလ9ရက်ဗိုလ်ဒူးနေ့ကအတည်ပြုလိုက်တဲ့အပေါ်ကြိုးစိုးတဲ့အကြောင်းနယူးယောက်ခြေဆိုင်လူခွင့်ရေးအတွက်ဆရာဝန်များဖွဲ့ PHR ကအခိုင်အမာရာသုံးနေနေတာတွေကိုမြန်မာတာဝန်ရှိသူတွေကရက်လိုက်ပြီးဆိုတာအမေရိကန်ကာကွယ်ရေးဌာနကအတည်ပြုနိုင်ခြင်းအထိမြန်မာစစ်တပ်နဲ့တတ်မှတ်စီးရေးပူးပေါင်းဆောင်ရွက်မှုတွေကိုဒီဥပဒေကပိတ်ပင်ထားတယ်လို့စီးပွားရေးနဲ့လူမျိုးရေးကဏ္ဍပြုပြင်ပြောင်းလဲရေးအတွက်ထောက်ခံထားပြီးတော့အခြားသားအစိုးရလက်ထဲအောင်မြင်မြင်အာဏာလွှတ်ပြောင်းရေးဖြစ်ဖို့အားပေးထားပါတယ်စစ်ဆင်ရေးတွေကိုအမိန်ပေး
ကျွန်တော်နေနေနဲ့ခင်ပြိုးရေးမြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ရိုဟင်ဂျာရောပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတဲ့မြန်မာရာရှိကြီးတွေကိုပြစ်မှတ်ထားတန်ခတ်ပြီးခီးသွွားခွင့်ပိတ်ပင်ရေးဆိုင်ရာဥပဒေတရက်ကိုအမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကဗုဒ္ဓဘုရားနေ့ကလက်ခံလိုက်ပါပြီ။ဒီဥပဒေကိုအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေ ရင်အဖွဲ့ဝင်ဖြစ်သူ Maryland ပြည်နယ် Democrat အမတ် Ben Cardin တို့ကကမကထပြုခဲ့ကြတာဖြစ်ပါတယ်ဆက်ပြီးနားဆင်ပါရှင်အခုအတည်ပြုပေးလိုက်တဲ့ Burma Human Rights and Freedom at Call မြန်မာနိုင်ငံလူ့ခွင့်ရေးနဲ့လူ့လက်ခွင့်အဥပဒေဟာမြန်မာစစ်အရာရှိကြီးတွေအကြမ်းဖက်မှုရပ်ဆိုင်းပြီးဖြစ်ကြောင်းနိုင်ငံသားရေးဌာနနဲ့ကာကွယ်ရေးဌာနတို့ကထောက်ခံတင်ပြလာတဲ့အချိန်ထိမြန်မာစစ်တပ်နဲ့စစ်ပတ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုကိုဟန်တာသွားမယ်ဥပဒေဖြစ်ပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲမှုတွေကိုထောက်ခံအားပေးသွားမှာဖြစ်ပြီးအရက်သားဆိုးရလက်ထဲကိုအောင်းအောင်းမြင်မြင်နဲ့အာဏာလွှဲပေးနိုင်ဖို့အတွက်အားပေးလှုပ်ဆောင်သွားမယ်လို့အဲ့ဒီဥပဒေထဲမှာဖော်ပြထားပါတယ်ဒီဥပဒေပြဋ္ဌာန်းတာနဲ့ပတ်သက်ပြီးအထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကအခုလိုပြောပါတယ
်မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့အခြားတိုင်းရင်းသားလူအဖွဲ့အစည်းတွေပေါ်ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာမယုံကြည်နိုင်လောက်အောင်ပြင်းထန်ပါတယ်ရစက်ကြံကြုံမှုတွေနဲ့လူမျိုးစုလိုက်ပြုပြင်ရှင်းလင်းမှုတွေကိုဟန့်တာပြီးဒီလိုရအတွက်တာဝန်ရှိသူတွေကိုသီးခံခွင့်လွှတ်ထားမယ်မဟုတ်ဘူးဆိုတာစင်စင်လင်းလင်းပြသဖို့အတွက်အမေရိကန်ပြည်ထောင်စုမှကိုကျင့်သိက္ခာအရတာဝန်ရှိပါတယ်ဒီကနေ့အထွတ်ထွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကလက်ခံလိုက်တဲ့ဒီဥပဒေဟာနုနယ်ရဲ့မြန်မာဒီမိုကရေစီကိုအကာအကွယ်ပေးဖို့အတွက်မှန်ကန်တဲ့ခြေလှမ်းတစ်ရပ်လည်းဖြစ်ပါတယ
်အလားတူစွာပဲအထက်လွှတ်တော်အမတ်ကာဒင်ကလည်းအခုလိုပြောပါတယ်
ဒီကနေ့အတည်ပြုပေးလိုက်တဲ့ဥပဒေဟာတွင်ခဲ့တဲ့လာဘောများစွာအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့လူမျိုးတွန်းတပ်ဖြတ်မှု genocide နဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှု crimes against humanity တို့ဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုရဲ့မူဝါဒဟာမှန်ကန်တဲ့လမ်းကိုစတင်လိုက်တာဖြစ်ပါတယ်။ဒီဥပဒေဟာမြန်မာပြည်သူတွေနဲ့မြန်မာစီးပွားရေးကိုထိခိုက်နစ်နာစေဖို့မရည်ရွယ်ပဲစစ်အရာရှိကြီးတချို့ကသာရည်ရွယ်တာဖြစ်ပါတယ
်။ဒီဥပဒေကို Illinois ပြည်နယ် Democrat အမတ် Dick Durbin, Florida ပြည်နယ် Republican အမတ် Marco Rubio, California ပြည်နယ် Democrat အမတ် Dianne Feinstein, Virginia ပြည်နယ် Democrat အမတ် Tim Kaine တို့အပါအဝင်နှစ်ပါတီလုံးရဲ့အထက်လွှတ်တော်အမတ်စုစုပေါင်း15ယောက်တို့ကထောက်ခံအားပေးခဲ့ကြတာဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့အကွက်ကြွကြတပ်ဖြတ်မှု၊မတိုင်းကျမှု၊မောင်းထုတ်မှု၊ရွာမီးရှို့မှုစတာတွေကြောင့်ရိုဟင်ဂျာ9သိန်းလောက်အိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတာဖြစ်တယ်လို့ဖေဖော်ဝါရီလ9ရက်နေ့ကသူတို့နှစ်ဦးရဲ့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ကံကြမ္မာနဲ့ဒီမိုကရေစီအနာဂတ်ကိုအဓိကဆုံးဖြတ်ပေးရမယ့်သူတွေဟာမြန်မာပြည်သူလူထုသာဖြစ်ပေမဲ့အမေရိကန်ပြည်ထောင်စုကွန်ဂရက်လွှတ်တော်အနေနဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလက်ပိုက်ကြည့်မနေသင့်ဘူးလို့လည်းဂျော်မက်ကိန်းနဲ့ဘန်ကာဒန်တို့ကပြောပါတယ်။အထက်လွှတ်တော်ကဒီဥပဒေကိုအတည်ပြုလိုက်တဲ့အချိန်မှာအမေရိကန်အစိုးရအနေနဲ့တော့ရိုဟင်ဂျာတို့ပေါ်ပြစ်မှုကျူးလွန်ရမှာ တဝင်ရှိရဲဆိုတဲ့စစ်အရာရှိကြီးတယောက်ကိုတန်ခတ်ပိတ်ဆို့မှုတွေချမှတ်ထားပြီးဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။မြန်မာအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအလုသမားညွှန်ကြားမှုဦးစီးဌာနပြည်ထောင်စုဝင်ကြီးကနေမလေးရှားကိုမြန်မာအလုသမားတွေပြန်ပြီးဆေလွတ်တော့မယ့်အကြောင်းအတည်ပြုလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မလေးရှားနိုင်ငံမှာ2016ခုနှစ်ကုန်ပိုင်းမှာမြန်မာတွေတိုက်ခတ်ခံရမှုတွေနဲ့မြန်မာအရေးနဲ့ပတ်သက်လို့ဆန္ဒပြမှုတွေဖြစ်ပွားပြီးမှတော့မလေးရှားနိုင်ငံကိုမြန်မာအလုသမားတွေဆင်လွတ်မှုတွေကိုအလုသမားညွှန်ကြားမှုဦးစီးဌာနကနေ2016ခုနှစ်ဒီဇင်ဘာလ6ရက်နေ့ကစတင်ပြီးယာယီရပ်နားခဲ့တာပါ2018ခုနှစ်ဖေဖော်ဝါရီလထဲမှာတော့မလေးရှားကိုမြန်မာအလုသမားတွေပြန်လည်ဆင်လွတ်တော့မှာဖြစ်တဲ့အကြောင်းပြည်ထောင်စုဝန်ကြီးဦးသိန်းစေကပြောဆိုခဲ့ပါတယ်မလေးရှားနိုင်ငံမြန်မာတန်ရုံးကိုကိုစားပြုပြီးအကူအညီပေးနေတဲ့ဂျိုဟိုးမျိုးကစခန်းတာဝန်ခံကိုတီဟမမောင်ကတော့မြန်မာဘက်ကအလုသမားဆေလွတ်မဲ့ကိစ္စတွေကိုပြန်လည်ခွင့်ပြုပေမဲ့မလေးရှားနိုင်ငံဘက်ကတော့ပြောဆိုမှုတွေမရှိသေးဘူးဆိုပြီးပြောပြပါတယ်
။မြန်မာပြည်ကနေပြီးတော့ကျွန်တော်အလုသမားတွေပြန်ဆေလွတ်တော့မယ်ပေါ့နော်။ဟိုဒီမလေးရှားနိုင်ငံကိုတရားဝင်ပေါ့ပြန်လည်ဆေလွတ်ဖို့အတွက်ကိုအတည်ပြုလိုက်တဲ့သဘောပါပဲ။ဒီဘက်မလေးရှားအစိုးရဘက်တော့မဟုတ်ဘူးနော်။မြန်မာပြည်ကပြီးခဲ့တဲ့ရက်ကဒီဝန်ကြီးကနေပြီးတော့ပြန်ခေါ်ခွင့်ပြုပါတယ်ဆိုပြီးတော့ဟိုအတည်ပြုလိုက်တယ်ပေါ့နော်။ဒါကမြန်မာပြည်ပိုင်းမှာပေါ့ဒီဘက်အပိုင်းကိုဘယ်လိုဆက်ပြီးတော့ဆက်လုပ်မယ်ဆိုတာတော့ကျွန်တော်တို့လည်းအတိအကျမသိသေးဘူးပေါ့နော်ဒါပေမဲ့မြန်မာပြည်ပိုင်းမှာရှိသေးတာပေါ့လောလောဆယ
်မလေးရှားနိုင်ငံကိုအလုသမားဆေးလွတ်မှုတွေနဲ့ပတ်သက်လို့အရင်တုန်းကတော့ကုမ္ပဏီတွေကိုတင်းကျပ်မှုတွေမရှိပေမဲ့အခုအခါမှာတော့အလုသမားတွေအတွက်တာဝန်ယူမှုတာဝန်ခံမှုတွေလုပ်ဖို့အတွက်မြန်မာအလုသမားဝန်ကြီးဌာနဘက်ကနေစီစဉ်လာတာတွေကိုတွေ့ရတယ်လို့လည်းဆက်ပြောပြပါတယ
်ဒီဘက်မှာရှိတဲ့ကုမ္ပဏီတွေနဲ့ချိတ်ဆက်ပြီးလုပ်ရမှာပေါ့နော်မြန်မာပြည်မှာအဓိကတော့မြန်မာပြည်မှာရှိတဲ့ agency တွေပေါ့ဟို agency တွေနဲ့ဒီဘက်မလေးရှားပိုင်းမှာရှိတဲ့ agency တွေနောက်တစ်ခုကကျွန်တော်တို့ဟိုပြန်ပြီးသုံးသပ်ကြည့်တာပေါ့နော်ငကုံကတော့ကျွန်တော်တို့ဒီတိုင်းအလုပ်သွားတွေပုံမှန်ခေါ်နေတဲ့ပုံစံမျိုးပေါ့အခုကတော့နည်းနည်းလေးကန့်သတ်ထားတယ်အဲသူတို့ဒီအလုပ်သမားတွေနဲ့ပတ်သက်ပြီးတော့သူတို့ရပိုင်ခွင့်နေနောက်ပြီးတော့သူတို့ရဲ့ဒီအလုံးကြုံမှုတွေပေါ့နော်အဲ့ဒါတွေအားအစကိုဒီ agency တွေတာဝန်ယူရမယ်။ဒါမလေးရှားပိုင်းမှာရှိတဲ့ company တွေကနေတာဝန်ယူရမယ်ပေါ့နော်။အဲ့ဒီပိုင်းတွေတော့ပါသွားတာပေါ့
။အခုလိုမျိုးအလုပ်သမားတွေကိုပြန်လည်ဆင်လွတ်မှုဟာအလုပ်ကိုင်အခွင့်အလမ်းမရှိတဲ့သူတွေအတွက်ကောင်းမွန်တဲ့အစီအစဉ်ဖြစ်တယ်လို့လည်းသူကဆိုပါတယ်။
မြန်မာပြည်ပိုင်းမှာအလုပ်ကိုင်အကိုင်အခွင့်အလမ်းတွေမရှိနေသေးသေးရတော့ဒီလိုပဲထွက်နေအောင်ပါပဲပေါ့နော်။မလေးရှားနိုင်ငံကိုထွက်ဖို့အဆင်မပြေဘူးဆိုလို့ရှိရင်ထိုင်းထွက်ချင်ထွက်မယ်မထွက်ရင်စင်ကာပူပေါ့နော်အဲ့ဒါကြတော့သူတို့ရဲ့ငွေကြေးတက်နိုင်တဲ့ပုံမှာမူတည်တာပေါ့တချို့ကြတော့လေကိုရီးယားသွားမယ်ပေါ့နော်တချို့ကြတော့လေဒီစင်ကာပူသွားမယ်ပေါ့အဲ့ဒါကြတော့သူတို့တက်နိုင်တဲ့ပုံမှာမူတည်ပြီးသွားကြတာဆိုတာကြတော့လေမြန်မာပြည်မှာအလုပ်ကိုင်ခွင့်လန်းနေကောင်းနေလို့ရှိလို့ရှိရင်တော့ရတဲ့လားစားလဲအတူတူနီးနီးလောက်ရှိနေတယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်တော့ကိုမိသားစုနဲ့ခွဲခွာပြီးတော့ဘယ်သူမှတော့သွားပြီးလုပ်ကြမှာမဟုတ်ဘူးပေါ့နော်ဟိုကျွန်တော်တို့ကတော့ဟိုကောင်းတဲ့ဘက်ကပဲမြင်တာဆိုတော့လောလောဆယ်မြန်မာပြည်မှာလည်းအလုပ်ကိုင်ခွင့်လန်းမရှိနေသေးသေးရွေးဆိုရင်တော့နိုင်ငံသားမှာထွက်ပြီးအလုပ်လုပ်အဲကိုယ့်အတွက်လုံခြုံမှုတည်းရှိမယ်နောက်ပြီးတော့သတ်မှတ်ထားတဲ့လစာပေါ့နော်အဲလစာလည်းသူတို့ဒီအလုပ်ရှင်ကနေတော့ပုံမှန်ပေးနေမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တော့ကောက်ပါတယ်ဒီစီစဉ်ကတော့
အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားနိုင်ငံကိုတရားဝင်ဆင်လွတ်တဲ့အလုပ်သမားပေါင်းနှစ်သိန်းကျော်ရှိပြီးတခြားနီးလန်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူအားလုံးပေါင်းမယ်ဆိုရင်မြန်မာအလုပ်သမား9သိန်းတက်မနေရှိနေတယ်ဆိုပြီး VOA ကဆက်သွယ်မေးမြန်းစင်မှာပြောဆိုထားပါတယ်ရှင
် VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမဲ့ American ကုမ္ပဏီတွေအတွက်အတားအဆီးအခက်အခဲတွေအများပြားရှိနေသေးတယ်လို့မြန်မာစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုအခြေအနေတွေနဲ့နှစ်ပေါင်းများစွာယင်းနှီးကျွမ်းဝင်ခဲ့သူအမေရိကန်ဥပဒေအကျိုးဆောင်ကုမ္ပဏီကိုတည်ထောင်သူတဦးကပြောလိုက်ပါတယ်။သူတို့ရဲ့မြန်မာနိုင်ငံဆိုင်ရာကုမ္ပဏီခွဲကိုမကြားသေးခင်ကမှပိတ်လိုက်ပြီးတဲ့နောက်အဲ့ဒီလိုပြောတာပါ။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကုကြော်ကျော်သိန်းကပြောပြမှာပါရှင်
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေစိုက် Haswell & Rubin နိုင်ငံတကာဥပဒေအကျိုးဆောင်ကုမ္ပဏီရဲ့မြန်မာနိုင်ငံကုမ္ပဏီခွဲ Haswell Rubin Mayer & Rose ဥပဒေအကျိုးဆောင်ကုမ္ပဏီ Limited HRMR ကို2023ခုနှစ်ဇူလိုင်လကစပွင့်ပြီး9နှစ်နီးပါးကြာဒီနှစ်ဖေဖော်ဝါရီလကုန်မှာပြတော်မယ်လို့ဒီလဇန်းပိုင်းကကြေညာထားတာပါ HRMR ဟာမြန်မာနိုင်ငံမှာပြောင်းလဲရေးဖြစ်ပြီးနောက်ပိုင်းပထမဆုံးဝင်လာတဲ့ပြည်ပဥပဒေအကျိုးဆောင်ကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်အခုလိုရုံးပိတ်ပစ်ဖို့ဆုံးဖြတ်လိုက်တာမှာအမေရိကန်ရဲ့ကြံရှိနေသေးတဲ့တန်ခတ်ရည်ယူမှု Yakan bine bribakane, Nama suya ye, Pidrin siwa ye muwararegu, Adiga chong chaji dongu pie, Community tongu du pite, Mr. Every Rose ka topyabare. Kitega, Tanka yeji muna padalu tu biora garo.
The biggest sanctions which are pervasive and do not allow for American businesses to be.
American siwa ye lungani ni ne, Yamanangana kongwa ye websipsi, yinim yunga websipsi. Lulu Miao, Jajamian Pigbin Kandatari Yimuaro, Patriot Actor, a canton at the setting as long at the sentinel to Oma, Piatantara Kandajati Vepsipare.
Patriot Ego, Natantakuni, said the Malan Satie, American Nangamu, Jumper Takekaya, Biena, Jatangiraba. Eriubri Jo, the morning and Ine, Gavaning and Ego, Dolane, Redon Ludama, a KK Darcy Rishini Zesurago, Natalasakunakuni, Ogula, Pidurudo, Seaweedwin, Eriache. ငင်ကြရိတ်ဌာနဒုတိယဝန်ကြီးဦးကျော်တင်ကပြောခဲ့ပါသေးတယ်။အဲဒီကန်တက်ချက်တွေပဲဖြစ်နိုင်ဖို့ဆိုရင်မြန်မာနိုင်ငံအနေနဲ့တက်ဆိုင်ရာဥပဒေနဲ့ပတ်သက်တဲ့လုံထုံးလုံးကြီးတွေထုတ်ပြန်မှုလိုတဲ့အကြောင်းတွေးရှိရတယ်ဆိုပြီးဒုဝန်ကြီးဦးကျော်တင်ကလွှတ်တော်မှာတင်ပြခဲ့ပါတယ်။အဲဒီကြာထမ်းချက်၃တိတိနဲ့၃တိနှစ်တို့ကိုပဲဖြတ်ပေးဖို့အဲဒီအခြေအနေမရှိမနှောင်းပါပဲမြန် ော့ရခိုင်ပြည်နယ်ကပြည်ပခအခြေအနေကိုမစ္စတာရူးစ်ကထောက်ပြပါတယ
် For foreign companies it becomes a tremendous problem from a reputational risk because there is only one sided story
ပြည်ပကုမ္ပဏီတွေအနေနဲ့ဒီကိစ္စဟာနာမည်အထူးခိုက်ခံပြီးစွန့်စားရမယ်ကြီးမားတဲ့ပြဿနာတစ်ခုဖြစ်လာနေရပါဘာကြောင့်လဲဆိုတော့သတင်းတွေကိုတစ်ဖက်ထက်ကပဲကြားနေရပါတယ် CNN တို့ BBC တို့မှာတွေ့ရတာတွေသတင်းစာတွေမှာဖတ်ရတာတွေအားလုံးကတစ်ဖက်သက်ထက်ကအကြောင်းအရာတွေပဲဖြစ်ပါတယ်ဘာဖြစ်ခဲ့လဲဘာကြောင့်ဖြစ်တယ်အစိုးရကဘာတွေလုပ်နေလဲဆိုတာကိုရှင်းပြဖို့မြန်မာအစိုးရဘက်ကစူးစမ်းတာမပါပါဘူးဒီအခြေအနေရှိနေတာကြောင့်မြန်မာနိုင်ငံမှာလုပ်ငန်းလုပ်နေတဲ့ပြည်ပကုမ္ပဏီတွေဟာသူတို့ရဲ့နှစ်ပတ်လည်အစည်းအဝေးတွေမှာဝေဖန်ပြောဆိုခံရတာတွေနဲ့ရင်ဆိုင်နေရတာပ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာချိန်ကပြောင်းလဲတိုးတက်မှုအများကြီးဖြစ်လာမယ်လို့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံသူတွေမျှော်လင့်ခဲ့ကြပေမဲ့စီးပွားရေးကဏ္ဍနဲ့ပတ်သက်ပြီးအခုအချိန်ထိတိတိယောက်ယောက်လုံဆောင်နိုင်တာမရှိသေးဘူးလို့ Mr. Rose ကထောက်ပြပါတယ
် And it isn't that they haven't tried but it they have been very timid in what they have been doing
there is only မလုပ်တာတော့မဟုတ်ပါဘူးဒါပေမဲ့သူတို့လုပ်တာတွေကအခိုင်အမာမဟုတ်ပဲတွန်းဆုံနဲ့လုပ်နေတာပါလုံးရဲဆစ်စစ်လကထုတ်ပြန်ပြီးစာမျက်နှာ12မျက်နှာပဲပါတဲ့စီးပွားရေးမူဝါဒပဲရှိပါတယ်ဘယ်လိုကြီးမားတဲ့အစီအစဉ်မျိုးကိုမှချမှတ်ထားတာမျိုးစပြီးအကောင့်ထဲဖော်နေရမျိုးမရှိပါဘူ
းပြည်ပရင်းနှီးမြှုပ်နှံမှုတွေဝင်လာဖို့ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်မျိုးဆက်တွေကိုထိခိုက်နေစေတဲ့ပြည်ပဒဏ်ခတ်ရေးယူမှုတွေကိုလုံးဝရုပ်သိမ်းဖို့ရခိုင်အကြတဲ့နဲ့ပတ်သက်ရင်မြန်မာဆွေးရအနေနဲ့အခြေအနေကဘယ်လိုရှိနေလဲသူတို့ဘာလုပ်နေလဲဆိုတာကိုအပြင်းထန်အားစိုက်ပြီးရှင်းလင်းပြောဆိုဖို့လိုသလိုနောက်ဆုံးအချက်ဖြစ်တဲ့စီဘွားရေးဆိုင်ရာပြည်တွင်းမူဝါဒအပိုင်းကတော့အစိုးရထိန်းချုပ်မှုအောက်မှာပဲလုံးဝရှိနေတာပါလို့မစ္စတာရူးစ်ကပြောပါတယ်။လက်ရှိအစိုးရအနေနဲ့အုပ်ချုပ်မှုတက်တန်း3နှစ်ကျန်နေသေးပြီးတကယ်တမ်းအလုပ်ဖြစ်မဲ့မူဝါဒတွေကိုရွေးချယ်ချမှတ်အကောင့်ထည့်ဖို့ဘူးလဲသူကတိုက်တွန်းပါတယ်။မြန်မာနိုင်ငံကိုချင်းနဲ့နိုးပြီးသက်ဆိုင်ရာနယ်ပယ်အသီးသီးမှာကြွန့်ကျင်ကြတဲ့ပြည်ပရောက်မြန်မာနယ်ပွားတွေကိုဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့စူးစိပြီးTechnocratic Government လို့ဆိုတဲ့တက်သည့်နားလေကျွမ်းကျင်သူများပါဝင်တဲ့အစိုးရမျိုးဖွဲ့စည်းပါလို့ Mr. Eri Rose ကအကြံပေးတိုက်တွန်းပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါတောက်ချန်နေနဲ့ခင်ဗျာမြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာကနေတိုက်ရိုက်နားဆင်မယ်ဆိုရင်တော့လိပ်စာကတော့ VOA Burmese News ဖြစ်ပါတယ်ရှင်တောင်ကိုရီးယားနိုင်ငံပျုံချမ်းမှာကျင်းပတဲ့ဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားကိုတက်ရောက်တဲ့မြောက်ကိုရီးယားနိုင်ငံကနိုင်ငံတော်ရုပ်ပြအကြီးအကဲနဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့ညီမဖြစ်သူကင်မြိုကျွန်းတို့ကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်းတွေ့ဆုံမှာဖြစ်ပါတယ်။အခုလိုမြောက်ကိုရီးယားဘက်ကကင်မီသားစုဝင်တယောက်ပထမဆုံးအချိန်တောင်ကိုရီးယားနိုင်ငံကိုတရားဝင်လာရောက်တာဟာဘလို့အကြောင်းကြောင့်ပါလဲ။အခုလိုတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားထူးခြားတဲ့ဆက်ဆံမှုကအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကွာဟမှုတွေရှိလာစေမှာပါလား။ဒီဝေတင်တော့ဗစ်တာဘက်တီရဲ့တင်ကိုအခြေခံပြီးမက်ဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင
်။မကြခင်နိုင်ပိုင်းအတွင်းတောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာဖွင့်လှစ်တော်မဲ့ဆောင်းရာသီအိုလံပစ်ပွဲတော်အခမ်းအနားကိုအမေရိကန်ဒုသမ္မတမိုက်ပန်စ်တက်ရောက်မှာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံကနိုင်ငံတော်ရုပ်ပြအချီအကဲကင်မြုံနမ်နဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့ညီမဖြစ်သူကင်မြိုဂျုံတို့လည်းတက်ရောက်ကြမှာဖြစ်ပါတယ်။ နှစ်ဖက်စစ်ပြေငြိမ်းပြီးကိုရီးယားစစ်ပွဲအဆုံးသတ်သွားခဲ့တဲ့1953ခုနှစ်ထဲကစလို့မြောက်ကိုရီးယားအာဏာရှင်ကင်မီဒါဆိုတဲ့ကမိသားစုဝင်တယောက်တောင်ကိုရီးယားကိုပထမဆုံးလာရောက်တာလည်းဖြစ်ပါတယ်။ကင်မြုံဂျုံနဲ့နိုင်ငံတော်ရုပ်ပြအခြေအနေတို့ဟာတောင်ကိုရီးယားတမရမွန်ဂျေအင်းနဲ့လည်းတွဲဆုံကြမှာပါ။ ဒါပေမဲ့အမေရိကန်တာဝန်ရှိသူတွေနဲ့တော့တွဲဆုံမှာမဟုတ်ဘူးလို့မြောက်ကိုရီးယားကပြောပါတယ်။တောင်ကိုရီးယားမှာစောင်းရာသီအိုလံပစ်ခွင့်ပွဲမတိုင်ခင်ဂျာတာဘရင်းနီကပဲမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်မှာစစ်တပ်တည်ထောင်တဲ့အနှစ်80ပြည့်စီးရေးပြအခမ်းအနားကိုကျင်းပခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံဟာသူ့ရဲ့နျူကလ
အမေရိကန်ဒုတိယမိုက်ပင်စ်ကတောင်ကိုရီးယားကိုမလာခင်ဂျပန်နိုင်ငံရှိုကိုတာလီဒက်အခြေစိုက်စခန်းမှာအမေရိကန်ဒုတိယမိုက်ပင်စ်ကအမေရိကန်တပ်တွေကိုပြောကြားခဲ့ပါတယ်။မြောက်ကိုရီးယားတို့နဲ့ဆွေးနွေးနိုင်သလားဆိုတဲ့မေးခွန်းကိုတော့အမေရိကန်ဒုတိယမိုက်ကစောင့်ကြည့်ရအောင်မယ်လို့ဆိုခဲ့ပါတယ်။ဆိုးမျိုးတော်အခြေစိုက်ဘူဂါရရေးရတက်တည်ပညာရှင်များအဖွဲ့ ASEAN Institute for Policy Studies ကသုတေသီဂုံမြောင်ဟျွန်းကတော့အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲမဖြစ်နိုင်ဘူးလို့တုံ့တက်ပါတယ်
First of all, the U.S. side would only talk to the North Koreans seriously about denuclearization, and that's exactly a topic that North Korea wouldn't want.
မှာ zone နေနဲ့ American ဘက်က North Korea နဲ့ nuclear လည်းနဲ့ဆွံ့လို့ရေးကိစ္စကိုပဲအလေးနဲ့ထားဆွေးနွေးနေတာပါ။ဒီကိစ္စကလည်း North Korea ဘက်ကလုံးဝမဆွေးနွေးနေတဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့မြောက်ကိုရီးယားကသူတို့နိုင်ငံက nuclear လည်းနဲ့ပိုင်ဆိုင်တဲ့နိုင်ငံဖြစ်နေပြီးဘယ်တော့မှဆွံ့လို့မှာမဟုတ်ဘူးဆိုတာကိုအကြိမ်ကြိမ်ကြာထားပြီးဖြစ်ပါတယ်။
ဒီတော့နှစ်ဖက်စလုံးကအလျှော့မပေးဘဲနဲ့တော့အမေရိကန်နဲ့မြောက်ကိုရီးယားတွဲဆုံပြီးအဓိပ္ပာယ်ရှိတဲ့ဆွေးနွေးမှုလုပ်နိုင်ဖို့ခက်ခဲပါလိမ့်မယ်။မြောက်ကိုရီးယားပေါ်အမေရိကန်ကပြင်းထန်တဲ့ပိတ်ဆို့တံခါးမှုတစ်တွေမကြခင်ချမှတ်မယ်လို့အမေရိကန်ဒုတိယမိုက်ပင်စ်ကအကြီးညွှန်းပြောထားတာရှိပါတယ်။ဒါနဲ့ပတ်သက်လို့သူတည်သည့်ဂုံမြုံဟျွန်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
အမေရိကန်ကသူ့ရဲ့မဟာမိတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့နဲ့ပေါင်းပြီးတစ်ဖက်သက်ပိတ်ဆို့အရေးယူတံခါးမှုတွေကိုတွန်းမြင့်မယ်လို့ဒုတိယသမ္မတပင်စကယင်းညွှန်ပြောတယ်လို့ကျွန်တော်ထင်ပါတယ်။ အိုလံပစ်ပွဲပြီးသွားရင်လည်းအမေရိကန်ကမြောက်ကိုရီးယားပေါ်ဖိအားရော့သွားမှာမဟုတ်ဘူးဆိုတာလည်းကြားကျင်တာပါပါလိမ့်မယ်။အခုအိုလံပစ်ပွဲထဲမှာပါဝင်ဖို့မြောက်ကိုရီးယားကတောင်ကိုရီးယားဘက်ကိုကန့်လှမ်းတဲ့အကြောင်းတစ်ခုကအမေရိကန်ရဲ့ဖိအားကိုဆောင်ကျင်လို့ဖြစ်တယ်လို့ကျွန်တော်နားလည်ထားပါတယ်။ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးမှုစနစ်သမျှအမေရိကန်ဘက်ကတစ်ဖက်သက်လို့ခက်ခဲတယ်ဆိ
ပါလာနိုင်တယ်လို့လဲသူကမျှော်လင့်ထားပါတယ်ကင်မြိုဂျွန်အနေနဲ့မြောက်ကိုရီးယားခေါင်းဆောင်ပိုင်းတွေကြားမှာယုံကြည်မှုအရာဆုံးသူတယောက်ဖြစ်တယ်လို့တောင်ကိုရီးယားဒုနယ်ဆွေးနွေးတဲ့အခါမှာလဲညှိနှိုင်းနိုင်တဲ့အာဏာအစီအစဉ်သူတယောက်ဖြစ်ပါတယ်အခုလိုတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးပြန်လည်အစပြုနေတဲ့အခြေအနေအပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိစ္စကြောင့်အမေရိကန်နဲ့တောင်ကိုရီးယားကြားကွဲသွားအောင်လို့တတ်လျှော့မှုအောင်မြင်နိုင်တဲ့ဆိုတဲ့အမြင်တွေလည်းထွက်ပေါ်နေပါတယ်
The way things are going right now, I think that's a possibility.
ဒါပေမဲ့မြောက်ကိုရီးယားဘက်ကမဟာမိတ်နှစ်နိုင်ငံဖြစ်တဲ့တောင်ကိုရီးယားနဲ့အမေရိကန်တို့ကြားမှာလုံးဝဆက်ရှုပ်သွေးခွဲနိုင်ဖို့တော့စိတ်ကိုခက်ခဲပါလိမ့်မယ်။မြောက်ကိုရီးယားအပေါ်ဖိအားပေးဖို့အချိန်အတိုင်းအတာနဲ့ပတ်သက်လို့တော့လောလောဆယ်မှာတောင်ကိုရီးယားနဲ့အမေရိကန်တို့အကြားမူအားဖြင့်သဘောထားကွဲလွန်မှုတွေရှိနေတဲ့အတွက်
မြောက်ကိုရီးယားရဲ့ဆက်ရှုမှုအောင်မြင်နေတယ်လို့ပြောနိုင်ပါတယ်။ဖေဗရူလာ၈ရက်ကြာတာရင်းနေတုန်းကတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အမေရိကန်ဒုသမ္မတမိုက်ပန်စ်တို့ဆိုးမျိုးရမှတွေ့ဆုံကြဆင်တုန်းကတော့အမေရိကန်ပြည်သူတွေနဲ့တောင်ကိုရီးယားပြည်သူတွေကြားမှာဘလို့မှဖြတ်လို့မရနိုင်တဲ့ခိုင်မာတဲ့ယင်းနှိမှုရှိနေတယ်လို့ဒုသမ္မတပန်စ်ကပြောကြားခဲ့ပါတယ်ရှင်။
မက်ဆူမြတ်မုံပြပြပါရပါမကြခင်မိနစ်ပိုင်းအတွင်းမှာတော့ကျမကြီးတိုင်းရင်းသတင်းလွှာနနေကင်းအင်္ဂလိပ်စာအစီအစဉ်စတာတွေကိုတင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်ကိုကျမတို့တင်ဆက်မှာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုရေဒီယိုနဲ့တပြေးညီအင်တာနက်ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။
VOA မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာယီဝက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကောင်းနမဆိုရင်ဦးနှောက်ရဲ့လုပ်ငန်းကြီးကခိတ္တရက်ဆိုင်ပြီးတော့ယူရင်းသွားတယ်ခဏတစ်ထုပ
်ဒါကတော့ဦးနှောက်အတွင်းထိတဲ့ဒဏ်ရာအကြောင်းကိုပြောပြမယ်ကျမ်းမာရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့တိုင်းရင်းသတင်းလွှာကိုထုတ်လွှင့်မှာပါ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပါရှင
်။ဒီကနေ့မလဲတင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်။စာလုံးပေါင်းက B-R-E-A-K, break ka, chora, A ka tkhu, tchang, L-E-G, leg ka, chitao, suro, zgwai kunye dayai dibe ga ro, chita chang wu, joan lu da bo. Idiom suwe, dwai dibe gu, ma shimpya mi, di dung sindelare nao chang wu, anenge shimpya bia zi. Shike ka, piyasa dwin lo ka ma, ayu shike da ga, samaka mi, nubinya de dwi gu, pwe a omi mi, ka nai li ao, အစီအပြီပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆုတောင်းပေးဖို့ပဲဖြစ်ပါလေ။ဥပမာ break a leg ခြေတော့ကျိုးပါစေလို့ဆုတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအတိပဲယူပြီးဒီပွဲကမဲ့လူကိုကန်ကောင်းပါစေအောင်မြင်ပါစေလို့ဆုတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေ။တတိယတော့အောင်မြင်ပါစေအစီအပြီပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအစီအပြီဖြစ်တဲ့အယူရှိပါလေ။ဒါကြောင့်မလို့ break a leg လို့တူကပြောလာတယ်ဆိုရင် idiom ဆိုတဲ့သဝိုက်လေးတွေကတော့ကိုယ်ကိုကန်ကောင်းပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလေသိချင်ပါလေဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါလေဒီသုံးနဲ့ပတ်သက်လို့ George ကပြီးတဲ့ဥမာကတော့
It's important for our first performance tonight to be a successSo, break a leg, everybody.
ဒီညကမေပွဲကကျွန်တော်တို့ရဲ့ပထမဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အလုံးအစဉ်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's important for our first performance tonight to be a success. So, break a leg, everybody.
ကိုယ်ကန်ကောင်းပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
break a leg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်တင်ဆက်နေတဲ့ American သုံးအင်္ဂလိပ်စာသင်ခန်းစာကို VOA မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ကြီးစုအားပေးနိုင်ကြပါတယ်ရှင်
ပြောရှင်ပါခင်မိမိရဲ့ဆန္ဒအမြင်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုတာရေးသားဖော်ပြတာဟာဒီမိုကရေစီစနစ်မှာအရေးပါတဲ့လူခွင့်ရတရားဖြစ်ပါတယ်ဒါပေမဲ့လို့ကိုယ့်ရဲ့အမြင်ဆိုပြီးတော့လူတစ်ဖက်သားကိုချင်းချောက်ပြောဆိုတာဒါမှမဟုတ်မျက်နှာထိကြအောင်လုပ်တာဒါမှမဟုတ်ကျဉ်းကျဉ်းတန်းတန်းဆဲဆိုရန်လိုတာတွေဟာလူခွင့်ရဟုတ်ပါရဲ့လားဒီမိုကရေစီစနစ်ရဲ့လွတ်လပ်စွာပြောဆို권ဆိုတဲ့နေရာမှာဘလို့ကျင့်ဝတ်အကန့်အသတ်တွေရှိပါသလဲဥပဒေအရဘလို့အမှားကန်ချက်ပြီးပြီးတော့ထိန်းချုပ်ထားပါသလဲအခုလာမယ့်စနေနေ့ညတဲ့လီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြဖို့ရှိပါတယ် ပါဝင်စနစ်မြမြလူရတော်ရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်စနစ်မြမြကြမယ်တော်ရှင်တွေကိုကြိုဆိုပါရခင်ဗျ။
စနေနေ့ညတိုင်းရိုင်းနေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာပါ။ဒီတစ်ပတ်အတွက်တော့အုံနောက်အတွင်းထိဒဏ်ရာအကြောင်းကိုတင်ပြထားပါရယ်။ဒါနဲ့ပတ်သက်ပြီးတော့အုံနောက်နဲ့အာယုံကျော်အထူးခွဲစိတ်ကုပါရဂူဒေါက်တာဆိုင်မွန်တောင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရရှင်။
ဟုတ်ကဲ့ကုကုဆရာဝန်ကြီးဒေါက်တာဆိုင်မတာခင်ဗျာကျွန်တော်တို့ဒီအင်္ဂလိပ်လိုတော့ concussion လို့ခေါ်တဲ့ဒီအုံနောက်အတွင်းဒဏ်ရာပေါ့ဆရာနော်အဲ့ဒါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ
။အုံနောက်အတွင်းထိဒဏ်ရာပေါ့နော်အဲ့ဒါမော်ဂျီဝါတော့အများကြီးကြုံတွေ့ရပါတယ်အထူးသဖြင့်ရင်တိုက်မှုတို့အိမ်ပေါ်လိမ့်ချတာတို့ရိုက်မှုတို့ပါလို့အဲ့လိုမကြာခဏတွေ့ရပါတယ
်ဟုတ်ကဲ့ဆရာ။အခုလိုဒီမကြာခဏတွေ့ရတယ်ဆိုတော့ဆရာကုနာပြောတဲ့ဒီရင်တိုက်မှုတို့လိမ့်ကြတာတို့ရိုက်တာဒီဖြစ်တဲ့အခါမှာခေါင်းထဲမှာဘလို့ဖြစ်သွားတာလဲဆရာကြီ
းခေါင်းထဲမှာဆိုရင်အုံနောက်ရဲ့လုပ်ငန်းတွေကခိတ္တရက်ဆိုင်ပြီးတော့ယူယွင်းသွားတယ်ခဏတစ်ဖြုတ်ယူယွင်းပြီးတော့မှချွတ်ချော်တယ်ဆိုတော့လူကခေါင်းတွေတို့မူးတယ်အာယုံတွေကပျောက်တယ်မမှန်ဘူးလိုလမှမှန်ရင်ဖြစ်တယ်မူးတယ်ဝေးတယ်ခေါင်းကိုက်တယ်အဲ့လိုရှိရဒါမှလည်းသူ့ရဲ့တိဆောက်ပုံအဆက်အသွယ်ကလုံးဝငိုမူလတိုင်းမရှိနေတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလက္ခဏာတွေအပြင်တခြားလက္ခဏာတွေရောရှိသေးလားဆရာကြီ
းတခြားဆိုရင်အမူအရာတွေတချို့ပြောင်းလဲတယ်မှန်ညာတော့နည်းနည်းချွေချွေသွားတာရှိပါတယ်ဒါပေမဲ့အဲ့ဒါတွေကယာယီတဘောပဲဖြစ်ပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီလက္ခဏာတွေပြလာပြီဆိုလို့ရှိရင်တော့ဒီအမြဲဆုံးကုသမှုခံယူနေတာပေါ့ဆရာနော်ဒီပြည့်စုံကုသမှုဘိုင်းရောဘယ်လိုရှိလဲဆရာကြီ
းကုသမှုကတော့အဓိကတော့ဆေးရုံတက်တော့တယ်နာရဘောနော်အုံနောက်ကိုပြန်ပြီးအနာပေးရမယ်အုံနောက်ကိုအနာပေးမှဒီအုံနောက်ကပုံမှန်ပြန်ပြောကောင်းလာမယ်တခါဒီအုံနောက်ကရောင်လာတတ်တယ်ကြောင်လာခဲ့လို့ရှိရင်ဒီရောင်တဲ့ဟာဒီပြန်ရော့အောင်ဆေးပါလေပေးရတယ်အဲဒါဆိုပြန်ပြောတက်တာပြောပုံမှန်သူပြန်ပြောပြန်ဖြစ်ပါတယ်အကောင်းပကတိကြမ်းလို့ပြန်ဖြစ်တယ်ဒါမဲ့အချိန်တော့ပေးရတယ်ညသောပြင်းတခါဒီ3ဘတ်နဲ့3ဘတ်လောက်ချေရလို့နူးဝေတော့ဒေါက်တာတွေနဲ့ဖြစ်တယ
်ဟုတ်ကဲ့ဆရာကြီးဆရာကပြောတဲ့ဒီလက္ခဏာတွေပေါ့နော်သက်သာအောင်လုပ်တဲ့နေရာမှာနားတာပြင်ခုနဆရာပြောတဲ့ဒီအုံနောက်ရောင်တိုင်းအတွက်ဆေးပေးတာပြင်တခြားရောဆောင်းရံရှောင်းရံနေရှိသေးလားဆရာကြီ
းဆောင်းရှောင်းရောအပြင်တော့တိတ်မသွားတော့ဘောကားတွေမှမောင်းနေလမ်းလျှောက်ပတိထားမူးခြင်းမဲ့ဟာတွေမစားနဲ့မတောင်းနဲ့ပေါ့နော်ဆေးလေးတွေမတောင်းနဲ့အရည်တွေမတောင်းနဲ့ဆရာတို့အမှုပြည့်တဲ့ဆေးတွေထူးဆေးတို့စားဆေးတို့အဲ့ဒါတွေလုပ်ပေးရပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ဒီကောင်းမှုနေတဲ့အချိန်ပေါ့နော်ခုနကလိုဒီအာယုံဆက်ရခတ်တဲ့အချိန်မှာဒီ TV ရှိတာတို့တခြားဒီဟိုတယ်လီဖုန်း message ပို့တာတို့အစားရှိတယ်မဆရာရယ်အဲ့လိုမျိုးကိစ္စမျိုးတွေရော
ဟောအဲ့ဒါလည်းရှော့အောင်မဖြစ်နိုင်တော့မလုပ်တာကောင်းတယ်ဆိုတော့ owner ကိုတောက်ပြန်လေပူတော့တောက်ဝင်တော့ပြီးတော့မှမောနေတယ်မြင်းကိုဒုန်းနေတော့ဆိုင်တယ်ဆိုတော့ရှင်အဲ့တော့လုပ်တာတော့အကောင်းလုပ်တာပဲဒါပေမဲ့ owner မခံနိုင်ဘူးပူရဆူတာကျမ်းပြောကောင်းလာပေါ်တာအချိန်ကပို့ပြီးတော့ကြာသွားတော့
ဟုတ်ကဲ့ဆရာဒီနေ့မှဒီ Facebook ကြည့်တာလည်းပါတာပေါ့ဆရာနော
် Facebook ပါတယ် Games ဆိုတာ TV ကြည့်တာဒီအဲ့ဒါလည်းအကုန်ပါတာ
ဟုတ်ကဲ့ဆရာနောက်ဒီ Radio အသံနားထောင်တာကြတော့
ဟာအဲ့ဒါလည်းပါတော့ Radio နားထောင်ဆိုအုံနောက်ကလှုပ်လှုပ်ပြီးတော့အာယုံမှများမျက်စိနဲ့ကြည့်တဲ့အာယုံအသံနဲ့ကြည့်အာယုံမူးတဲ့အာယုံအတော့စားနေတာလည်းအကုန်လုံးကဟိုအုံနောက်ကိုပို့ပြီးတော့အလုပ်ကိုပေးတဲ့သဘောတည့်ရောက်တဲ့အဲ့ဒါလည်းကျနေအရာလေးရှော့ရတယ
်ဟုတ်ကဲ့ဆရာဒီသတင်းစာတို့စာတို့ဖတ်တာကြတော
့ဟာအဲ့ဒါလေးပါတာပဲကာတွန်းဖတ်တယ်တတိယလည်းမြင်းမြင်းရှိရတချို့တတိယတော့ချက်ချားတယ်စိတ်ကိုချက်ချားပြီးတော့ဦးနောက်လည်းချက်ချားတော့ဦးနောက်လည်းရန်ဒုက္ခတွေပြီးရောက်တော့ပေါ့
ဟုတ်ကဲ့ဆရာဒီចောင်းသူចောင်းသားတွေတက်တော့ဆရာဒီသူကဒီဆရာကုနာပြောလို့3ဘတ်ဒါမှမဟုတ်ရှင်လေလာပိုင်းထိကြာနိုင်တယ်ဆိုတော့သူတို့ဒီចောင်းစာလုပ်တဲ့အနေထားရော
ចောင်းစာတော့ပုံမှန်လေးဆိုတာတိမဆိုးပါဘူးတချို့တစ်ခါလေးလုံလုံချီချီမေးမနေရေးပြတဲ့ကောင်တွေအဲ့ဒါကြီးမတန်ဆိုင်လုပ်ခဲ့တဲ့အုံနောက်ကမခံနိုင်ဘူးတော့ပူပေါ်ဆူပါကွန်ကရစ်ရှင်ပူပေါ်ဆူရဲပြမလို့ပြန်ကောင်းဖို့ရီကာဗာဖြစ်ပေါ်တယ်ဘူရမအချင်းကြာမြင့်သွားတယ်
ရတော့ငါတို့တင်ပေါ့ကိုယ်ကကိုချိန်စားတော့မှလောက်တာစာဖတ်တာစသီးတော့လောက်တင်ပါတယ်ဟုတ်ကဲ့ဆရာအဲ့တော့ချိန်စားတဲ့နေရာမှာဆရာကြီးခုနကဒီလက္ခဏာတွေစပြီးတော့ဟိုတက်တာလာတဲ့ဆိုရင်တော့လောက်တင်တဲ့အနေထားရှိတာပေါ့ဆရာနော်အော်ဟုတ်တယ်ပြန်တက်တာတော့လောက်လို့ရအောင်ပုံမှန်ဒီဒီဒီဒီဟုတ်ကဲ့ဆရာနောက်တစ်ခုကဟုတ်ကဲ့အဲ့ဒီတော့ဒီဖြစ်လာမှာကုတာတာပြည့်စုံတာတဲ့စာရင်တော့
โอเคบ้ามาเปียงเลยสิริกากวยละอกองโอเคเสร็จแล้วบลูกากวยนั่นแหละสิริอยู่อาจารย์ไปบอกเสียกากวยรู้สึกอ๋อดีกูกาวเตียรู้ว่ามันเปียงบ่เนาะตั้วละลาละกาบองดาไปพี่ๆสีกาเตียราสีนาดีสัตว์เนาะกินเสร็จแล้วตั้วเอาเพราะสาเจตารู้ปုံตรงน่ะรู้เกินซอดารู้ทีวีจี้ดารู้ว่าตันยีเสื้อลุยไปบ่เนาะตึกก็ญาติก็
โอเคนอกตะคูอ่ะที่มอเตอร์ไซเคิลโซเบนโนโหซีเนี่ยญาติมาที่ขาวอะตั่วอากาควยตรงตาดิอ๋อได้ๆจริงๆยืนจริงๆดาတော့กูอะเป็ดเอ้ขาวเราเอ้ดิเฮลเมทเราตะกูตามมานี่ไม่เต็มเราอันเดียวขึ้นมาซะเฉยๆขึ้นกันดิแล้วมอเตอร์ไซเคิลนี่สิเนี่ย
ซีดเวอร์เนี่ยตามาโอเคเสียนอกตะคูอ่ะที่ဖြစ်နေတဲ့သူอ่ะဗောเนาะအုံနောက်ကပုံမှန်လုံမလုပ်တဲ့အတွက်အဲ့ဒီကာလမှာသူ့ပုံမှန်ဒီဘေးကနေပြီးတော့ဘယ်လိုမျိုးဟိုနားလဲဆိုတာနေပြည့်စုံပေးဖို့အရေးကြီးမလဲဆရာကြီးသူကနားလဲတယ်ပုဂ္ဂိုလ်ဗောသူငယ်ရင်းကြီးတဲ့ပုဂ္ဂိုလ်သူညင်းနေတာလားနေကူညီနိုင်တဲ့ပုဂ္ဂိုလ်ဗောနောက်ပတ်ဝန်းကျင်မှာပဲအတန်သိစိတ်မဲ့အဲ့လိုနေရာ
ီးတဲ့ချက်က
ကော်ပိုရေးရှင်းဖြစ်ပြီးကြလို့ရှင်လူရဘယ်တော့ပြန်ကောင်းမှပြန်အသွားပြီးတော့ယူပြီးတော့ပါဆိုတော့အဲ့ဒါလည်းတချို့မေးတတ်တဲ့မိကွန်းတော်လေးအဖြစ်ရတော့မြန်သားပြည်ဆိုရင်သုံးသားလို့ဆိုဖြည်းဖြည်းနဲ့ပြန်တော့ကောင်းတယ်ကောင်းတဲ့အခါလဲအကောင်းပကတိတရားရရင်တော့ပြန်ကောင်းပါလေစိတ်ကြမ်းမကြမ်းတော့
ဟုတ်ကဲ့
ပြန်ကောင်းမယ်တို
့ဟုတ်ကဲ့ဒီနေ့မှဟိုဖြစ်သွားတာကိုသာမန်လို့ပဲထင်ပြီးတော့ဟိုအပြင်မှာကောင်းမှတရားမရှိပဲလဲဖြစ်နိုင်တဲ့အခါကျတော့မကုသမိခင်ရောဆရာကြီးဘယ်လိုဖြစ်နေလဲ
မကုသမိတော့ရက်ရှိသွားတော့ဟိုဆေးလည်းမဆောင်ရက်လည်းမယူဘလို့တင်ရတယ်ဆက်ပြတော့စိစောစီကြရီကောပြင်မှဟာစိအချိန်ကြတော့3လ3 6လစသည်ဒီဆိုတော့တော့ရင်းပြောနေခုဖြစ်ရှိသွားနိုင်တာပေါ့နော
်ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ပြီးရနောက်မှာတော့နေဆက်သတင်းတောက်တွေစုစည်းတင်ပြထားတဲ့တိုင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါရှင်ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရနဲ့မွန်ပြည်ပြည်ပါတီလာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့အကြားဖေဖော်ဝါရီလ23ရက်နေ့မှာ NCA လက်မှတ်ရေးထိုးသွားမှာဖြစ်ပါတယ် KNU ထိန်းချုပ်နေနေမှာကရင်ကောင်းဆောင်စောပါဦးကြီးရုတ်တုဂုံပြူစိုက်ထူမှုနဲ့ပတ်သက်ပြီးတက်မတော်ကတားဆီးခဲ့တယ်ဆိုတာနဲ့မွန်ပြည်နယ်ကုန်သည်များအသင်းနဲ့ထိုင်းကုန်သည်အသင်းတို့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါဆင်
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာအစိုးရနဲ့မွန်ပြည်တစ်ပါတီလာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့အကြားဖေဖော်ဝါရီလ23ရက်နေ့မှာ NCA လက်မှတ်ရေးထိုးပွဲအခမ်းအနားကျင်းပသွားမှာဖြစ်ပါတယ်နေပြည်တော် MICC 2မှာကျင်းပပြုလုပ်မယ့်အခမ်းအနားအတွက်လုပ်ငန်းညှိနှိုင်းအစည်းအဝေးကိုဖေဖော်ဝါရီလ5ရက်နေ့ကနေပြည်တော်ရှိနိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနမှာကျင်းပခဲ့ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတွေအလိုက်လုပ်ငန်းတာဝန်တွေခွဲခဲ့တာ ကိုနိုင်ငံတော်အတိုင်ပင်ခံရုံးကတည်င်းထုတ်ပြန်ထားပါတယ်။မွန်ပြည်သိပ္ပာတီဘက်ကတရားဝင်ထုတ်ပြောတာမရှိခဲ့ပေမဲ့ NCA လက်မှတ်ရေးထိုးဖို့အတွက်နိုင်ငံတော်အကြီးအကဲတွေကိုကတိပြုထားကြောင်းမွန်ပြည်သိတာဝန်ရှိသူတွေကပြောပါတယ်။NLD အစိုးရလက်ထက်မှာမွန်ပြည်သက်ပါတီ NMSP နဲ့လာဟု LDU တို့ဟာ NCA လမ်းကြောင်းပေါ်မှာပထမဆုံးလျှောက်လှမ်းခဲ့တဲ့အဖွဲ့တွေဖြစ်ပြီးယခင်ရှိဖွဲ့အပါအဝင် NCA အဖွဲ့ဝင်၁၀ဖွဲ့ဖြစ်လာတော့မှာဖြစ်ပါတယ်
။ KNU ကရင်မြို့သားစီယုံဥစ္စာဟောင်းဖြစ်တဲ့စောပါဦးကြီးရဲ့ရုပ်စုကို KNU ဆင်းချုပ်နယ်မြေဇူပလာယာခရိုင်ဝင်းရီမြို့နယ်ရုံးမှာကွန်ပျူတာစိုက်မှန်နဲ့ပတ်သက်ပြီးတော့စေတက္ခမြမသမတော်ရာရှိသူကနေသွားရောက်တားဆီးပိတ်ပင်ခဲ့ပါတယ်။ဖေဖော်ဝါရီ3ရက်နေ့က KNU ဝင်းရီမြို့နယ်ရုံးကိုကျုပ်စုစဲဆောင်လာစင်မှာတပ်ဖက်ကနေခြေချဖွင့်မပေးဘဲစွာရောက်ကန့်ကွက်ခဲ့တဲ့ပုံမှာသက်ဆိုင်ရာ KNU ခရိုင်တာဝန်ရှိသူတွေကလည်းဆွေးနွေးခဲ့ပေမဲ့လည်းပြည်လည်မှုတော့မရရှိခဲ့ပါဘူးစောပါဦးကြီးရဲ့ရုပ်စုကို KNU မြို့နယ်ရုံးမှာစိုက်ထုတ်လို့လည်း GNC ရဲ့ရေးပေါ်စီဝေးခေါ်ပြီးစုံမြတ်ချက်ပေါ်မှာသာဆောင်ရွက်သွားမယ်လို့တပ်မတော်ဘက်ကပြောဆိုခဲ့ကြောင်း KNU ဝင်းရီမြို့နယ်ဥက္ကဋ္ဌစောမောင်ရွှေကပြောပါတယ်ပြည်ကြတဲ့ဒီဇင်ဘာလကဘုရားသုံးစုမြို့280ပြည့်ကရင်နှစ်သိကူပွဲမှာကရင်မျိုးသားခေါင်းဆောင်စောပါဦးကြီးရုပ်စုဂုံပြူဆိုင်သူဖို့တပ်မတော်ဘက်ကလည်းကန့်ကွက်ခဲ့ပါတယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အပေါဝကြီးရွာမှာကလတန်မြစ်ကဘာပြိုကျတဲ့အတွက်အင်ချီ7လုံးပျက်စီးသွားခဲ့ပါတယ်။ဖေဖော်ဝါရီလ5ရက်နေ့နနက်ပိုင်းမှာရွာစည်းတန်းငန်ကြီးတောက်လျှောက်ပေ300ခန့်ပြိုကျသွားတာဖြစ်တယ်လို့ကြီးရွာအုပ်ချုပ်ရေးမှူးဦးစိန်အောင်ညွန့်ကပြောပါရယ်အဲ့ဒီလိုနေအိမ်တွေပြိုကျတဲ့အတွက်လူအသေးပြောက်မရှိပေမဲ့နေအိမ်7လုံးမိသားစုဝင်64နဲ့နောက်ထပ်အန္တရာယ်ရှိနိုင်တဲ့အိမ်ထောင်စု9စုလူဦးရေ59ဦးအပါအဝင်စုစုပေါင်းလူဦးရေ123ဦးကိုကြီးရွာမူလတန်းကျောင်းနဲ့တဘာဝပေးအရေးပေါ်ကယ်ဆယ်ရေးအဖွဲ့အစုပ်အုံတွေကိုပြောင်းရွှေ့ထားတယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ယုံလူမှုကွန်ရက်ဇာမျက်နှာမှာဖော်ပြထားပါတယ်
တောင်ပိုင်းရှမ်းပြည်သမတော် RCSSSA ဌာနချုပ်လွယ်တန်းလျမ်းမှာကျင်းပခဲ့တဲ့83ကြိမ်မြောက်ရှမ်းပြည်မျိုးရနေ့ခန္ဓာကို RC လက်မှတ်ရည်သူစားတဲ့တိုင်းလာဖွဲ့တွေရောမထိုးရသေးတဲ့ဖွဲ့တွေရဲ့ကိုယ်စားလှယ်တွေပါတက်ရောက်ခဲ့ပါတယ်1948ခုနှစ်ဖေဖော်ဝါရီလ9ရက်နေ့ကစတင်ဖြစ်ပေါ်ခဲ့တဲ့ရှမ်းပြည်မျိုးရနေ့ဟာပြည်တော်စုတရီတီယာနေ့ဖြစ်တဲ့အတွက်ပြည်တော်စုတိုင်းဒါအလုံးနဲ့သက်ဆိုင်တဲ့နေ့ထူးနေ့မြတ်ဖြစ်တယ်လို့နိုင်ငံတော်သမရကြီးဦးထင်ကျော်ကလည်းသဝန်လွှာပေးပို့ခဲ့ပါတယ်RCSSSA ဌာနချုပ်မှကျင်းပခဲ့တဲ့ခန္ဓာကို UN ကုလသမဂ္ဂတွေပါဝင်မြန်မာနိုင်ငံဆိုင်ရာတန်ယုံ20ကျော်ကကုလသမဂ္ဂတွေလည်းတက်ရောက်ခဲ့ပါတယ်
လူနေစုတိုင်းရင်းသားလူမျိုးစုများအနေနဲ့နိုင်ငံသားစစ်စစ်ရေးကပြမတ်ပုံတင်မှာကိုရီးအချက်အလက်အမည်နာမတွေကိုမြန်မာအခရာအပြင်သက်ဆိုင်ရာတိုင်းရင်းသားဘာသာနဲ့ရေးသားနိုင်တယ်လို့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့ရင်အာဝန်ကြီးဦးသိန်းစွေကပြောဆိုပါတယ်ဖေဖော်ဝါရီလ5ရက်နေ့ကကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာကလေးမဲဆန္ဒနယ်ကဒေါ်အေးအေးမူခေါ်ရှာမီးကနေတိုင်းရင်းသားတွေရဲ့ကိုရီးအချက်အလက်တွေကိုဖြည့်သွင်းရမှာမြန်မာအခရာအပြင်သက်ဆိုင်ရာတိုင်းရင်းသားအလိုက်အခရာသို့မဟုတ်နိုင်ငံတကာတုံးအင်္ဂလိပ်အခရာနဲ့ဖြည့်ဆွက်ရေးသွင်းခွင့်ပြုဖို့အစီအစဉ်ရှေ့မရှိမေးမြန်းခဲ့တဲ့အပေါ်ဝန်ကြီးဦးသိန်းစွေကပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်1982ခုနှစ်မြန်မာနိုင်ငံသားဥပဒေလှုပ်ထုံးလှုပ်နှီးတွေနဲ့အညီပြဋ္ဌာန်းသတ်မှတ်ထားတဲ့နိုင်ငံသားစစ်စစ်ရေးကပြပြုစုရေးသွင်းရမှာတိုင်းရင်းသားလူမျိုးသမျိုးဖြစ်ပါကအမည်ကိုမြန်မာဘာသာဖြင့်ရေးသားပေါ်ပြရတဲ့အပြင်တိုင်းရင်းသားဘာသာနဲ့လည်းပေါ်ပြလို့ရမယ်လို့တိကျစွာပြဋ္ဌာန်းထားပါတယ်
ကချင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြားပိတ်မိနေတဲ့ပြည်သူတွေကိုအစိုးရအနေနဲ့အများဆုံးကယ်ထုတ်ပေးဖို့ကချင်ပြည်သူတွေကနေဖေဖော်ဝါရီ5ရက်နေ့ကမြစ်ကြီးနားမြို့မှာဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်။တနိုင်းဒေသအပြင်ကချင်ပြည်နယ်မြောက်ပိုင်းဒေသရှိစွန်ဘရာပုံနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသရှိတိုက်ပွဲတွေကြားပိတ်မိနေတဲ့ပြည်သူတွေကိုအများဆုံးကယ်ထုတ်ဖို့နဲ့လူသားချင်းစာနာမှုဆိုင်ရာကူညီတွေထောက်ပံ့ပေးဖို့အထူးလိုအပ်နေတယ်လို့စစ်ဘေးသင့်ပြည်သူတွေအရေးပေါ်ကူညီကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဦးစော်ချက်ကပြောပါတယ်။ကချင်လူလိုက်တမတော် KNE နဲ့အစိုးရတမတော်တို့ကြား2018ခုနှစ်ဇန်နဝါရီလ3ပိုင်းကစပြီးတော့ကချင်မြို့နယ်တနိုင်းမြို့နယ်စွန်ဘရာပုံမြို့နယ်မန်စီမြို့နယ်နဲ့ဖန်ကန်မြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားလာခဲ့ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမွန်ပြည်နယ်ကုံတယ်များစက်မှုလုပ်ငန်းရှင်များအသင်းနဲ့ထိုင်းနိုင်ငံကန်ချနာဘူရီခိုင်နဲ့အနီးပတ်ဝန်းကျင်၃ခိုင်ကကုံတယ်စက်မှုလုပ်ငန်းရှင်အသင်းတို့တွေ့ဆုံမှုမှာမြန်မာနဲ့ထိုင်းနှစ်နိုင်ငံတရားဝင်ဂိတ်ဖွင့်လှစ်နိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်တရားဝင်ဂိတ်ဖွင့်လှစ်နိုင်ရေးမှာဘလို့အမြင်ရှိနေပါသလဲဆိုတာကိုမိကလျာမွန်ကလည်းစူးစီးတင်ဆက်ပေးချားပါတယ်
မြန်မာနိုင်ငံဆွေရကလည်း10နှစ်ကျော်ကြာပိတ်ထားတဲ့ဖျားသုံးစုငဇက်ဂိတ်ကိုတရားဝင်ပြန်လည်ဖွင့်လှစ်နိုင်ဖို့အတွက်အစိုးရထံမှတိုက်တွန်းသွားမယ်လို့မွန်ပြည်နယ်ကုန်တယ်ကြီးများနဲ့စက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌန ကျွန်တော်တို့ချိုးငယ်တဲ့ရဲ့စိတ်ဝင်စားတယ်ကျွန်တော်တို့ဒေသခံတွေလည်းလိုလာတယ်ဒါကိုကျွန်တော်တို့ကတက်ဆိုင်ရာအစိုးရကိုကျွန်တော်တို့ PVCC လောက်ပြီးတော့တိုက်ခေါ်သွားပေးဖွဲ့ဝင်27ဦးပါမုံပြင်းနယ်ကောင်းနေများစစ်မှုလုပ်ငန်းရှင်များတင်တဲ့ထိုင်းနိုင်ငံကန်ချနာပူရီခရိုင်နယ်အနီးပတ်ဝန်းကျင်၃ခရိုင်မှာကောင်းနေစစ်မှုလုပ်ငန်းရှင်များတင်တို့ဒေသတွင်ခရီးသွားလာမှုမြင့်တင်ရေးရက်စ ပြောင်းတုံးစုတေတာမှာထိုင်းမှာနှစ်နိုင်ငံနယ်နိမိတ်တိကျစွာတာမှတ်နိုင်ခြင်းမရှိသေးတဲ့အတွက်နေကြကိတ်မဖွင့်တဲ့နိုင်သေးသလိုနှစ်နိုင်ငံညင်းပွားစရာဖြစ်နေတဲ့နေရာဟာအရှိတမိုင်နောက်ပဲရှိတဲ့အတွက်နေနိမိတ်ညင်းပွားစရာမရှိတဲ့နေရာကိုပြောင်းရွှေ့ပြီးနေစားဖြတ်ကျော်ကိတ်ဖွင့်တဲ့တယ်လို့လဲဖျားတုံးစုမြို့မြို့ဖတ်သူဖြစ်သူအမျိုးသားဆိုတော့ကိုယ်စလဲဟောင်းဒေါက်တာပညာအောင် ဆိုရဲကြံတော့ရွာနောက်ပြီးတော့အဲ့ဒီဂျပန်ရွေးနဲ့ဆက်ပြီးတော့ဒီတောင်ဘက်ကိုဆင်းသွားရင်အကုန်လုံးကညွန်ပေါ်မှုမရှိတဲ့နယ်နိမိတ်ပဲအဲ့ဒီနေရာဒီမှာတကယ်လို့ဖိတ်ဖွင့်ခွေလို့ရပါတယ်ဖျားတုံးစုတိတာကရခိုင်မုံပြည်တိပါတီဘဟုထာနာချုပ်ကိုထောင်900ကိုဆက်တခုနဲ့မှာတမတော်ကနေတိုက်ခိုက်တိုက်ပိုက်ပြီးနောက်ဖျားတုံးစုမျိုးဖြစ်တိထောင်ပြီး
ထိုင်းမြန်မာနေကြခဲ့ကိုထောင်900ကိုစတုံးခွင့်မှာတရားဝင်စတင်ဖွင့်ခဲ့ပြီးနေနမိတ်ညင်းပွားမှုကြောင့်2009ခုနှစ်မှာမြန်မာဆွေးရပြန်မှာပိတ်ပင်ခဲ့ပါတယ်ဆက်ပြီးတော့မွန်းနှစ်ပါတီဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီတို့ရဲ့ပါတီပေါင်းစည်းရေးအတွက်အမြင့်ဆုံးအကောင့်တွေဖော်ဆောင်ရွက်သွားမယ်လို့နှစ်ပါတီခေါင်းဆောင်တွေကပြောပါတယ်
နှစ်ပါတီပေါင်းစည်းရေးအတွက်နှစ်ဖက်ပြင်ဆင်မှုတွေလုပ်ဆောင်နေတယ်လို့ဆိုပါတယ်။မြင်းစ်နိုင်ငံနေစုစည်းတင်ဆက်ထားပါတယ်။နှစ်ပါတီပေါင်းစည်းမှုနဲ့ပတ်သက်ပြီးမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့အသွေးအမှုတင်နိုင်စံတင်ကအခုလိုပြောပါတယ်။ဒါတော့ဖြေထုတ်လိုက်တာကတခုပါ။တော်သူကြီးတက်ကိုယ်ကျက်ကိုလည်းတော့ထောက်ပြန်နေတယ်။အဲ့ဒီတော်သူကြက်မှာတော်တော်ပါစီးတဲ့တိုင် ့ပေါင်းတဲ့ပေါ်တဲ့အနေနဲ့ကျွန်တော်စကားနဲ့မပြောတော့ဘူးပေါင်းစီပေါင်းမယ်လို့စကားနဲ့မပြောတော့
ကျန်ကြော်ရီဒုတိယပတ်လောက်ကမော်လမြိုင်မှာကျင်းပသွားတဲ့မွန်လူထုအလှအဆောင်ပါဝင်တဲ့မွန်နိုင်ငံရဲ့ညီလာခံကနေမွန်မျိုးသားများကိုကူစားပြုတဲ့ပါတီတစ်ခုကို6လအတွင်းမှာဖော်ဆောင်သွားမယ်လို့ထုတ်ပြန်ထားတာရှိပါတယ်မွန်နှစ်ပါတီအနေနဲ့ကမွန်နိုင်ငံရဲ့ညီလာခံဟာ၎င်းတို့နှစ်ပါတီပေါင်းစည်းရေးနဲ့မသက်ဆိုင်တယ်လို့ဒီပေါ်မှာလည်းမဝေးဖန်ချင်ဘူးလို့လည်းနှစ်ဆန်တင်ကပြောပါတယ
်ပါတီတစ်ခုထောင်နေတာကစင်ကာပူပြည်ရခေါ်ရတာပဲ6ပါကျွန်တော်ဘာမှစားကြလို့မလုပ်ဘူး။ဒါစိုက်သွန်းချာလည်းမလုပ်ဘူးဒါ။ဒါတော့အခုဒီပိုင်းတွေဒီကိစ္စတွေပတ်သက်ပြီးဒီကပြည်သူလူထုတွေလူကျင်တဲ့ဘာဒီပေါင်းစည်းရေးဟိုဘာဒီပေါင်းစည်းရေးအတွက်ဆိုအဲ့ဒါကိုဆက်လုပ်ဆက်လက်ပြီးတော့စားဖို့ရှိတယ်
မွန်နှစ်ပါတီပေါင်းစည်းရေးအတွက်မြန်ဆောက်ကောင်ထဲပေါ်နေတယ်လို့မွန်မျိုးသားပါတီအသွင်းမှုတင်နိုင်စိုးမြစ်ကပြောပါတယ
်။လူရှင်တဲ့နှစ်ပါတီပေါင်းစည်းရေးနှစ်ပါတီရဲ့ဖြစ်ရှိရေးကိုသူရှင်းနေပြောတယ်ကျွန်တော်တို့ကဥပမာရဲ့လို့ဆက်ကြတော့ပြည်သူတွေကို
မွန်နပါတီပေါင်းစည်းရေးနဲ့ပတ်သက်ပြီးကြားခံညှိနှိုင်းပေးတဲ့အဖွဲ့မပါပဲဘာတီချင်းချင်းကြားတွေ့ဆုံဆွေးနွေးခြင်းဖြင့်ကြိုးပမ်းသွားမယ်လို့နပါတီခေါင်းဆောင်တွေကဂျွန်လက်ခကထောက်ဖော်ပြောကြားခဲ့ပြီးနောက်2018ခုနှစ်နိုဝင်ဘာ10ရက်နေ့မှာပထမဆုံးချိန်အနေနဲ့နပါတီတွေ့ဆုံခဲ့ပါတယ်အခုဆိုရင်၄ချိန်တွေ့ဆုံထားကြပြီးဖြစ်တယ်လို့ဘာတီထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့လည်း၂ချိန်တွေ့ဆုံခဲ့ကြပြီးဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မြန်မာအစိုးရနဲ့မွန်ပြစ်စ်ပါတီလာဟိုဒီမိုကရက်တစ်အစည်းအရုံး LDU တို့အကြားဖေဖော်ဝါရီလ23ရက်နေ့မှာ NCA လက်မှတ်ရေးထိုးသွားမှာဖြစ်ပါတယ် KNU ထိန်းချုပ်နယ်မြေဒူးပလယာခရိုင် ဝင်းရဲမြို့နယ်ရုံးမှာကရင်ခေါင်းဆောင်စောပဥကြီးရုတ်တုဂုံပြုစိုက်ထုံမှုနဲ့ပတ်သက်ပြီးတိရက်ခံမြတ်တမတော်အရာရှိတွေကနေတားဆီးခဲ့ပါတယ်။
တော်ရှင်တွေခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတော့သားတွေကနေပတ်စင်တင်ဆက်သွားမယ်တရင်တင်းသွားပဲဖြစ်ပါတယ်။နောက်တင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။တောက်ချန်နေနေခင်ဗျူအေမြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ။
American နောက်ဖက်ကမ်းရိုးတန်းကနေဘင်္ဂလားပင်လယ်အော်အတွင်းနေထိုင်သူတွေဟာကမ္ဘာလူဦးရေထက်ဝက်ကျော်ဖြစ်ပြီးကမ္ဘာစီးပွားရေးထက်ဝက်ကျော်ကလည်းအဲ့ဒီမှာပဲရှိတယ်လို့တောင်နဲ့အလဲပိုင်းအာရှဒေသဆိုင်ရာ American ဒုလက်ထောက်နိုင်ငံချိုင်းဝင်ကြီးဒန်နီယယ်ရိုဇန်ဘွန်ကပြောပါတယ်။အဲ့ဒီဒေသအတွက်အမေရိကန်ကဥဆောင်ကုန်သွယ်ဘက်နိုင်ငံတကာနိုင်ငံဖြစ်နေရောမကဒေသရင်းအဓိကယင်းနှိမ့်ညွှန်တယ်လို့ဖြစ်တယ်လို့အဓိကလှူဒန်းသူလည်းဖြစ်ပါတယ်။ဒီလိုယင်းနှိမ့်ညွှန်တာမှုနဲ့လှူဒန်းမှုတွေကို ပုဂ္ဂလိကကုမ္ပဏီတွေကနေတဆင့်ဖြစ်စေအစုရှယ်ယာအများဆုံးထည့်ဝင်ထားတဲ့ကမ္ဘာ့ဘဏ်ပြန်ဂျပန်နဲ့တွဲဖက်ပြီးအကြီးဆုံးအစုရှယ်ယာဝင်ထားတဲ့အာရှဖွံ့ဖြိုးရေးဘဏ် ADB ကနေတဆင့်ဖြစ်စေအမေရိကန်ကနေလှုပ်ဆောင်နေတာဖြစ်ပါတယ်။ဒါကြောင့်စီးပွားရေးကြီးထွားမှုမြန်ဆန်လာပြီးလွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်အတွင်းမှာပဲတန်းနယ်ချီတဲ့ဒေတာကန်တွေဆင်းရဲရင်းကနေလွတ်မြောက်လာခဲ့တယ်လို့အလေးလက်တန်းစားတွေရဲ့ကြွယ်ဝမှုလည်းတိုးလာခဲ့တာပါ။ အခုလိုကြီးထွားမှုမြန်လာနေတဲ့ကြားကပဲတောင်အာရှဒေသနဲ့ရှင်ဒေသရင်းကုန်သွယ်ရေးမှာရောဆက်သွယ်မှုမှာပါအများကြီးနောက်ကျန်နေကြတာဖြစ်ပါတယ်။ဒါပေမဲ့ဒါဟာပြဿနာမဟုတ်ပါဘူး။အကောက်ခွန်လုပ်ငန်းတွေကိုချောမွေအောင်လုပ်ပြီးအတားအဆီးတွေကိုဖယ်ရှားလိုက်နေဆိုရင်တောင်အာရှဒေသရဲ့ပြည်ပကုန်သွယ်ရေးဟာလက်ရှိမှာဒေါ်လာ20ဘီလီယံလောက်ရှိနေရကနေဘီလီယံ100ကျော်ဖြစ်သွားနိုင်တယ်လို့ကမ္
အထောက်ချအာဏာပိုင်ဆိုင်မှုတရားမျှတပြီးအပေးယူမျှမှုနဲ့တရားဥပဒေစိုးမိုးမှုတွေကိုလေးစားမယ်မိတ်ဆွေအစ်စ်တွေနဲ့ဆက်ဆံရေးကိုတိုးမြင့်နေချိန်မှာရှိပြီးသားမိတ်ဆွေဟောင်းတွေလုပ်ပေါ်ကင်ဖက်တွေနဲ့ဆက်ဆံရေးကိုလည်းပိုးပြီးခိုင်မာအောင်ဥတည်လှုပ်ဆောင်နေပါတယ်အင်ဒိုပစိဖိတ်ဒေသစီးပွားရေးကြီးထွားမှုချက်တွေမှာအခြေခံအဆောက်အအုံတွေတည်ဆောက်ရေးဟာတိတ်ကိုအရေးပါပါတယ်ကောင်းမွန်တဲ့လမ်းတရားလေးစိတ်နဲ့တင်မောစိတ်တွေမရှိတဲ့နိုင်ငံအတွက်စီးပွားရေးကြီးထွားဖို့မဖြစ်နိုင်တယ်လို့ဒေသတစ်ခုလုံးစီးပွားရေးကြီးထွားမှုအပြစ်ရရှိဖို့ဆိုရင်လေဒီလိုနိုင်ငံတွေကိုခြံထားလို့မဖြစ်ပါဘူး။ဒါကြောင့်ဒီလိုနိုင်ငံတွေကိုအကျွေးပေးပြီးဝင်လို့ဝင်ဖို့မဖြစ်စေပဲသူတို့လိုအပ်တဲ့စီမံကိန်းတွေလုပ်နိုင်ဖို့အတွက်အခြေခံအဆောက်အုံတွေမှာအုပ်ချုပ်မှုကောင်းတဲ့ပွင့်လင်းမြင်သာမှုရှိစေရတဲ့ငွေကြေးထောက်ပံ့ဖို့အမေရိကန်ပြည်ထောင်စုကသဘောထားတူညီတဲ့မိတ်ဆွေတွေနဲ့အတူလှုပ်ဆောင်ပေးမှာဖြစ်ပါတယ်။အချုပ်ချာအာဏာပိုင်ဆိုင်မှုတည်နေပြီးတရားဥပဒေအခြေခံတဲ့စနစ်ကိုလေးစားမှုရှိတဲ့အင်ဒိုပစိဖိတ်ဒေသအတွက်တာယာဝပြောပြီးတည်ငြိမ်မှုရှိစေချင်တဲ့ဆန္ဒရှိတဲ့ဒေသရင်းနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကလက်တွဲလှုပ်ဆောင်နိုင်ဖို့အတွက်မျှော်လင့်နေတာဖြစ်ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အာပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။ဖေဖော်ဝါရီလ၈ရက်ညတကောင်ရံအထိပဲလှုပ်ရှားနိုင်တော့မယ်။အမေရိကန်ဆိုးရရန်ကြာဆက်ပြီးလေပတ်စီနေရေးအတွက်လွှတ်တော်မတ်တွေအပြင်းထန်ကြိုးစားနေကြပါတယ်။ကွန်ဂရက်စ်ကအဆိုးရအသုံးစီအတွက်တက်တန်းထပ်ပြီးတိုးမပင်ရက်ဆိုင်ရတော့မှာဖြစ်ပါတယ်။ပန်တဂန်စီအသုံးစီတိုးမြှင့်ဖို့နဲ့ဒေါ်လာဘီလီယံရာပေါင်းများစွာကုန်မပြည့်ရင်အစီအစဉ်တွေဆိုင်ရာအသုံးစီတွေနဲ့ပတ်သက်ပြီးခုထိသဘောတူညီချက်မရကြသေးပေမဲ့ပါတီကြီးနှစ်စလုံးကအတိပြုပေးမယ်လို့မျှော်လင့်ထားကြပါတယ်။မြန်မာနိုင်ငံမှာအဆုလိုက်ပြုံးတဲ့တပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာတစ်ခုကို Reuters သတင်းဌာနက February 6ရက်စွဲနဲ့ထုတ်ပြန်ပါတယ်။ဒီအစီရင်ခံစာရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာမှာရွန်ဂျာအမျိုးသားဆယ်ဦးတပ်ဖြတ်ခံတဲ့ကိစ္စကို Reuters ကစုံစမ်းထောက်လှမ်းပြုစုရေးသားထားတဲ့အစီရင်ခံစာပါ။ဒီအစီရင်ခံစာရေးသူတွေဖြစ်အစိုးရကိဝတ်ချက်ဥပဒေချုပ်ပေါင်းမှုနဲ့ဖမ်းဆီးတရားဆက်ဆိုခံရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နာမည်တွေကိုထည့်သွင်းဖော်ပြထားပါတယ်။
လူသားချင်းစာနာမှုအထောက်အကူပေးရတဲ့တဘောအန်ရချက်မှုဆန်တုံ့ပြန်ဆမ်းမှုတွေမှာမြန်မာစစ်တပ်ဆန်းဆောင်ရေးတိုးမြင့်အောင်ဂျပန်စစ်တပ်ကဆက်ပြီးအကူအညီပေးမယ်လို့ဂျပန်ဝန်ကြီးချုပ်ရှန်ဇိုအာဘိုရဲ့အထူးကြံပေးကကြက်တဲ့ပရင်းနဲ့မှာပြောကြားလိုက်ပါတယ်။ရုရှားလို့ရက်130လေ့ကျင့်ရတဲ့ပေါ်စံတိုက်လျင်ဂျက်လျင်60ကိုမြန်မာလေးရက်အတွက်ဒီနေ့နှောင်းပိုင်းမှာပို့ဆောင်ပေးမယ်အ
ထုတ်လုပ်ရေးမှုကတော့ကိုကျော်သိန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ David Magnus ပါရှင်။တောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာပါ။နားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.